ရခိုင်ပြည်နယ်မြောက်ဦးမြို့မှာရဟန်းတန်ဃာတော်တွေနဲ့ဒေသခံတရားကျော်ကကော့စမီခရိုင်တရားရုံးရဲ့အမိန့်ချမှတ်တာကိုကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါလေ။ဆန္ဒပြပွဲမှာပါဝင်တဲ့မြို့ဦးကောင်းကြောင်းတိုက်စီရတော်အရှင်ဝဏ္ဏသာရကအဲ့ဒီလူသက်မှုနဲ့ပတ်သက်ပြီးတပ်တွေခိုင်လုံမှုမရှိဘဲတည်ရန်ချမှတ်လိုက်တဲ့အတွက်ကန့်ကွက်ကြောင်းနဲ့အမှုကိုပြန်လည်စစ်ဆေးပေးစေလိုတယ်လို့မိန့်ပါတယ်
။ဒီအမှုကိုအမှန်တကယ်ဒီအခါအစိုက်အမှန်ပေါ်အောင်တော်ဦးဇင်းတို့ကဖော်ထုတ်ပြနေချိန်မှာလေ။ဒါပေမဲ့တော်မတရားလို့ဒီလိုအမှုမျိုးကိုသူကတက်တယ်မခိုင်းနဲ့ပြည်တယ်ထိစားနေတယ်ဆိုတာကတော့နည်းနည်းပြင့်ထန်တယ်လို့တဖတ်ပေါက်တယ်လေဦးဇင်းက။အေးဒါကြောင့်သူအထိုင်နိုင်ငံရဲ့ပြည်နယ်မြင်းနဲ့သူကအထိုင်နိုင်ငံအုပ်ချုပ်နေတဲ့အစိုးရပေါ့လေ။ဒီအမှုကိုမျက်မျက်တာတာဖြစ်အောင်ပြည်ပလုံးကအမျက်ပြည်သူလက်ခံနိုင်တဲ့အသည့်ကြောင်းဆိုင်ပြီးမှဒီမှန်ကိုသူပြည့်စုံပါတယ်။နောက်ပြီးဦးဇင်းတို့မြန်မာပြည်သူတွေကလည်းဒီမတရားအမှုကိုကန့်ကွက်နေတယ်၊ပြည့်စုံတယ်။အဲ့ဒါတရားသဖြင့်ပြည့်စုံတယ်ဆိုတော့အဲ့လိုသဘောမျိုးပြီးအောင်လို့ဦးဇင်းတို့အဲ့လိုပဲယူရပါတယ
်။တည်တံချမှတ်ခံရတဲ့မြန်မာနိုင်ငံသားနှစ်ဦးဟာကြောက်ဖြူမျိုးနယ်ကနေထိုင်းနိုင်ငံကိုတောင်ကျွန်းမှာတွားရောက်လှုပ်လှုပ်ကြိုင်နေကြတာဖြစ်ပါလေ။ရခိုင်ပြည်နယ်ကြောက်ဖြူမျိုးကဂန်းကော်တော်ဖေယားမှာလေဒေသခံ200လောက်ကတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးလှုပ်ပေးဖို့စုတောင်းပွဲကျင်းပခဲ့ပါလေ။အဲ့ဒီဆူတောင်းပွဲမှာကိုဝင်းစော်ထွန်းရဲ့ဆွေမျိုးတွေလည်းပါဝင်ခဲ့ပါလေ။အလားတူရှမ်းပြည်နယ်တာချီလိုက်မြို့မှာဒေသခံတွေနဲ့အရပ်ပတ်အဖွဲ့အစည်းတွေစုပေါင်းပြီးမြန်မာထိုင်းနှစ်နိုင်ငံနယ်စပ်တံတားအမှတ်တအထိလမ်းလျှောက်ဆန္ဒပြခဲ့ကြပါလေ။မြန်မာနိုင်ငံသားနှစ်ဦးဟာအပြစ်မရှိကြောင်းနဲ့ပြည်ထိုင်နိုင်ငံသားနှစ်ဦးအသက်ခံရမှုကိုအမှုမှန်ပေါ်ပေါက်အောင်စစ်ဆေးပေးဖို့အတွက်ထိုင်းပြည်နဲ့ထိုင်းအစိုးရကိုတောင်းဆိုတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့တာချီလိုက်မြို့မင်းစည်းမလူမှုကူညီရေးအသင်းကဦးတင်ဆွေကပြောပါလေ
အတိကတော့အဲ့ဒီကော်မတီတရားရုံးပဲဆန္ဒပြတာပါပြီးတော့တို့သူရဒီစီကျွန်တော်တို့စာလည်းပြလိုက်ပါတယ်ကျွန်တော်တို့ကလုတ်တဲ့ယူရချက်ဒီကော်မတီတရားရုံးရဲ့စီရင်ချက်ကိုလုံးဝရှုတ်ချတယ်ဆိုတဲ့အကြောင်းကျွန်တော်တို့ကလေးတွေမှာအပြစ်မရှိတဲ့အတွက်ချက်ချင်းလုတ်ပေးဖို့ဆိုတဲ့အကြောင်းထိုင်းနိုင်ငံနဲ့ကျွန်တော်တို့မြန်မာနိုင်ငံဆိုလာတဲ့အိန္ဒိယနိုင်ငံဖြစ်နေတယ်အပြန်အလှန်တရားနဲ့တရားကိုမျိုးကိုအားထားနေရတယ်ဒီပြစ်ဒဏ်ချတဲ့အပေါ်မှာမကျေနပ်တဲ့ထိုင်းလူမျိုးတွေလည်းအများကြီးရှိတယ်တိုင်းသူရရဲ့တိုင်းပြည်သူတွေရဲ့တိုင်းပြည်မြင့်မြတ်ကစီဒီအဖြစ်မှန်ပေါ်ဆောင်ရွက်ပေးပါပေါ့ကျွန်တော်တို့တာမြင့်တက်ရက်ခံပြီးစာရေးပို့လိုက်ပါတယ်ဗျအ
ဲ့ဒီဆန္ဒပြပွဲမှာလူကြီးတထောင်နီးပါးပါဝင်ပြီးဆန္ဒပြပွဲကြောင့်နေသက်တရားကိုထိုင်းဘက်ကယာယီပိတ်ခဲ့တယ်လို့သိရပါတယ်အလားတူရှမ်းပြည်နယ်တောင်ကြီးမြို့မှာရဟန်းတန်ဃာတွေနဲ့မြို့ကန်တွေကတည်တံချမှတ်ခံရတဲ့မြန်မာနိုင်ငံသားနှစ်ဦးပြန်လွတ်မြောက်ဖို့တောင်ကြီးမြို့ဆူလာမှုနီးဖျားမှာစုတောင်းခဲ့ကြပါတယ်မတရားအမိန့်ချမှတ်ခံရတာဖြစ်တဲ့အတွက်ပြစ်ဒဏ်ကနေလွတ်မြောက်ဖို့ထူထောင်ကြတာလို့ဆန္ဒပြပွဲကိုဦးဆောင်ကျင်းပတယ်ကိုကျော်မြတ်သူကပြောပါတယ
်မတရားခံရတဲ့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ဦးဖြစ်တယ်ဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးကိုမတရားပြစ်ဒဏ်ချမှတ်ထားတဲ့တေရန်ကနေလွတ်ကင်းအောင်လို့ကျွန်တော်တို့ဆူတောင်းပေးဖို့ကျွန်တော်တို့အားလုံးတိုင်ပင်ထားကြပါတယ်ခင်ဗျာဒီရန်နေရလည်းမတူဘဲနဲ့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ဦးကိုမတရားအမိန့်ချထားတယ်လို့ကျွန်တော်တို့သိရတယ်အဲကြောင့်ကျွန်တော်တို့ကတော့လုံးဝကွင်းလုံးကျွတ်လွတ်စေချင်ပါတယ်မြန်မာနိုင်ငံမှာရှိတဲ့ထိုင်းတန်ယုံရဲ့ထိုင်းဆိုးရရဲ့ထိုင်းတရားစီရင်ရေးကိုကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းမတရားအမိန့်ချတာကနေဆက်ချင်းပြန်လွှတ်ပေးဖို့ကျွန်တော်အခုဒီနေရာနေတောင်းဆိုပါတယ
်။ Cosmo KN တရားယုံကအမိန့်ချမှတ်လိုက်တဲ့ဒီဇင်ဘာလ24ရက်နေ့ကစပြီးရန်ကုန်မြို့ကထိုင်းတန်ယုံရှိမှာဒီနေ့ထိ3ရက်သက်တိုင်ဆန္ဒပြခဲ့ကြပါလေ။အဲ့ဒီဆန္ဒပြပွဲမှာရုပ်ရှင်အမှုပညာရှင်တွေလည်းပါဝင်ခဲ့ကြပါလေ။အလားတူရွှေဝါရောင်တန်ခါကွန်ရဲ့အထက်မြန်မာပြည်ကတန်ငါတွေဥဆောင်ပြီးတန်ငါအပား20ကျော်နဲ့မြို့ကန်20ကျော်ကမန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်မှာလှည့်လည်ဆန္ဒပြခဲ့ကြပါလေ VS for Justice လို့ရေးထားပြီးတည်တံပေးခံရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့ရုပ်ပုံပါပိုစတာတွေကိုကင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါလေတရားမျှတမှုရဖို့တောင်းဆိုနေပြီးလူမျိုးရေးမုန်တိမှုမပါဝင်ဘူးလို့ဆန္ဒပြပွဲကိုဥဆောင်တဲ့ရွှေဝါရောင်တန်ငါကွန်ရဲ့အထက်မြန်မာပြည်ကအရှင်သောပိတကမိန့်ပါလေ
အခုဒီကိစ္စမှာဒီကောင်လေးနှစ်ယောက်ဟာတက်ခတ်တယ်ဆိုလို့ရှင်ဒီတည်တံပေးတဲ့ပုံမှာမြန်မာလူထုဟာဘာစရကမှတက်မှာမဟုတ်ဘူးတိုးတော်လည်းပဲဒီအမှုကိစ္စမှာမြင်မြင်တက်တယ်လည်းမရှိဘူး DNA စစ်တဲ့ခါမှာလည်းသူတို့မဟုတ်ဘူးဆိုတာဖြစ်ထွက်ပြီးသားဒီပုံမှာခုလိုတည်တံပေးတဲ့အတွက်ဦးဇင်းတို့ဆန္ဒပြတယ်အဲ့ချိန်မှာတချို့သောပုံကိုယ်တွေကလူမျိုးကြီးမုံတရားတွေပြောကြတယ်ဒါတရားစိတ်ပျက်စရာပေါ့နော်လူမျိုးကြီးမပီတာနောက်တစ်ခုကနိုင်ငံသားကောင်းမပီတာဒါတို့လှုပ်ချင်းဟာထိုင်းကိုစော်ကားဖို့ဆိုတဲ့ကိုနိုင်ငံကိုကိုပြန်ပြီးစော်ကားမိပါလားဆိုတဲ့အသည့်မျိုးတွေမရှိတာဝမ်းနဲ့စရာကောင်းတယ်လို့ဦးဇင်းတို့ပြောချင်ပါတယ်အဲ့ဒါမျိုးဖြစ်ဖို့လေပြောဆိုပြီးတော့ထိုင်းသွားဖို့လိုတယ်ပေါ့
ဒါအပြင်တည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ယောက်အတွက်အမှုမှန်ပေါ်ပေါက်ဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ထိုင်းဆိုရထံတောင်းဆိုတဲ့လက်မှတ်ထိုးလှုပ်ရှားမှုကိုရန်ကုန်မန္တလေးအေရာဝတီနဲ့မကွေးတိုင်းကမြို့တွေမှာလူငယ်အဖွဲ့တွေကစတင်ကောက်ခံနေကြပါလေလက်မှတ်ရေးထိုးလှုပ်ရှားမှုနဲ့ပတ်သက်ပြီးမ မဦးပင်မြို့နယ်ပြိုကင်းသစ်ဖောင်ဒေးရှင်းအဖွဲ့ဝင်ကိုသူရဆွေကအခုလိုပြောပါတယ
်မတရားအမိန့်ချခံထားတဲ့ဒီမှာနိုင်ငံသားတွေတဲ့အေးခံထားတဲ့အဲ့နှစ်ယောက်အတွက်ကိုပေါ့နော်ကျွန်တော်ပြန်ပြီးတော့စစ်စစ်ပေးဖို့တက်တယ်မခိုင်လုံမဲနဲ့ဒီတည်တံချထားတဲ့ဒီနှစ်ယောက်ကိုကျွန်တော်စစ်စစ်ပေးဖို့တောင်းဆိုတာပေါ့နော်တက်တယ်အထောက်ထားတဲ့ခိုင်လုံခြင်းမရှိတဲ့သားနဲ့သူတို့တည်တံချလိုက်တယ်အဲ့အတွက်ကြောင့်မို့ဒီတရားဥပဒေစိုးမိုးရေးအတွက်ကျွန်တော်ပြန်လည်ပြီးတော့စစ်စစ်ပေးဖို့မြန်မာပြည်သူတွေကနေပြီးတော့မူပင်သူမူပင်သားတွေကလည်းတော်တော်တော်ခိုင်ရုံတောင်းဆိုတာ
ကော့စမူ KI တရားရုံးရဲ့အမိန့်ချမှတ်မှုအပေါ်ထိုင်းရှင်းနေများကောင်းစီအဖွဲ့နဲ့မြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့တို့ပူးပေါင်းပြီးတလအတွင်းအယူခံတက်သွားမယ်လို့သိရပါတယ်ခင်ဗျာ